အိန္ဒိယနိုင်ငံဂူဂျရတ်ပြည်နယ်မှာအဆောက်အုံတစ်ခုမိလောင်မှုကြောင့်ကျူရှင်လာတက်နေကြတဲ့အသက်20ဝန်းကျင်ကျောင်းသူကျောင်းသား20ထဲမှနေတိုက်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူ3ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယရဲတွေကပြောပါတယ်။ဖမ်းဆီးထားတဲ့လူ3ဦးထဲကတဦးဟာကျူရှင်ဖွင့်နေတဲ့သူဖြစ်တယ်လို့ဆူရတ်မြို့ရဲကော်မရှင်နာမင်းကြီးစီဒစ်ရှာမန်ကသတင်းထောက်တွေကိုပြောပါတယ်။သူတို့ကတော့စွဲချက်မတင်သေးပါဘူး။တောက်ကြနေကမိလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအပြင်ကျောင်းသားတွေကျောင်းတွေကောလိပ်တွေနဲ့ကျူရှင်ခန်းတွေမှာတပ်ဆင်ထားတဲ့မိဘလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးကူဂျရတ်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးနေပါတယ်။မိလောင်မှုဖြစ်တဲ့နေရာကိုမိသက်သမားတွေချက်ချင်းရောက်မလာဘူးလို့မျက်မြင်သက်သေတွေနဲ့မိလောင်တိတ်ဆုံးခဲ့ရတဲ့ကျောင်းသားတွေရဲ့မိသားစုတွေကပြောကြောင်းအိန္ဒိယပိုင် ANI သတင်းဌာနကပြောပါတယ်။မိလောင်နဲ့အဆောက်အုံထဲပိတ်မိခဲ့ပြီးတော့အသက်မသေးချင်ရတဲ့ကျောင်းသူတဦးရဲ့အဖေကလည်းမိလောင်ပြီးတော့45မိနစ်ကြာမှမိသက်ကားတွေရောက်လာတယ်လို့ပြောပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရာအထက်အတော်များများရှိတဲ့အဆောက်အုံ၄ကားကနေဝါယာရှော့ဖြစ်ပြီးတော့မိစာတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဒေသရင်းသတင်းတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူးမိလောင်တဲ့အဆောက်အုံထဲမှာကျောင်းသူကျောင်းသား50ထဲမှနဲ့ကျူရှင်တက်နေကြတာပါမိဘေးကနေလွတ်ဖို့အဆောက်အုံပဒင်းပေါက်ကနေကျောင်းသားတွေခုံချကြတာကိုလည်းရုပ်မြင်သံကြားကပြသသွားပါတယ်ထိခိုက်ဒဏ်ရာရသွားကြသူတွေကိုလည်းဆေးရုံကိုပို့ထားတာပါအဲ့ဒီအဆောက်အုံမှာအရေးပေါ်ထွက်ပေါက်တွေတက်စင်မထားဘူးလို့လည်းမိသက်ဌာနအရာရှိသူကတည်တံ့ပြောဆိုထားပါတယ်